ယူကရိန်းရှေ့ပိုင်းဒေသတွေကိုရုရှားတပ်တွေပုံပြီးနည်းနည်းဆိုင်ဆိုင်ထိုးစစ်ဆင်ဝင်ရောက်ဖို့ကြိုးစားနေကြပါတယ်။လင်းချက်မျိုးကနေတပ်များကိုစုခွာခဲ့ကြောင်းယူကရိန်းစစ်တပ်ကအတိပြုကြောကြပါတယ်။ခုကမယ်ဆိုရင်ရဲတပ်တပ်ပေါင်းများစွာခုကနိုင်ပေမဲ့ပေးဆက်ရမှာကကြီးမားတဲ့အတွက်ဗိုလ်ဆုံးဖြတ်ချက်နဲ့စုခွာခဲ့တာဖြစ်ကြောင်းလူထန့်ဒေသအုပ်ချုပ်ရေးမှူးစာဟေးဟာဒိုင်းကပြောပါတယ်။ဒွန်ဘဒေသရဲ့ဒုတိယပြည်နယ်ဒိုနက်စ်နဲ့တဝက်ကရုရှားတပ်တွေအောက်ကိုရောက်သွားပြီဖြစ်ပါတယ်။ဒိုနက်စ်ပြည်နယ်ရဲ့အတွင်းပိုင်းမျိုးတွေဖြစ်ကြတဲ့စလိုဗီယန်စ်နဲ့ကရမာတော့စ်မြို့တစ်မြို့ကိုရုရှားကလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်စလိုဗီယန်စ်မြို့မှာတင်းငွေတွေနေက6နှစ်အရွယ်မင်းကလေးတူပါဝင်လူ6ယောက်သေဆုံးခဲ့ပြီး19ယောက်ဒဏ်ရာရရှိခဲ့ကြပါတယ်။ယူကရိန်းရဲ့စုခွာမှုကိုဗြိတိသျှထောက်လိုင်းရဲ့တင်းလာနေအကဲဖြတ်ချက်ကထောက်ခံလိုက်ပါတယ်။ရုရှားရဲ့ထိုးစစ်ကဒေါနက်စ်ဒေသတစ်ခုလုံးကိုသိမ်းပိုက်ရေးဖြစ်ကြောင်းရုရှားစစ်တပ်ဟာလူအင်အားရအရေးပါလောက်အောင်မသားလုံးမိမဲ့ပြစ်အားမှာတော့အများကြီးသားလုံးကြောင့်ဗြိတိသျှထောက်လိုင်းရေးကဆိုပါတယ်။ဒါကြောင့်နိုင်ငံကိုသိမ်းပိုက်ဖို့အရင်မြက်နည်းနေပြီးယူကရိန်းတပ်တွေကိုလက်နက်ကြီးတွေရော့ကက်တွေနဲ့တိုက်ခိုက်ကတဖြည်းဖြည်းချင်းပဲတက်မဲ့သဘောဖြစ်တယ်လို့ဗြိတိသျှထောက်လှမ်းရေးကအကဲဖြတ်ပါတယ်။